Ukraine တွင် American ကဒေါ်လာသန်း400လောက်ရှေးအကူအညီထပ်ပြီးတော့ပေးမယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကကြေညာလိုက်ပါတယ်။ဒီရှေးအကူအညီထဲမှာ American က HIMARS အစ်စ်မြတ်လက်နက်နဲ့ Howitzer အမြောက်တွေပါပေးရဖို့ပါဝင်ပြီးတော့ဒါရီဟာ Ukraine နဲ့သူတို့ကိုသူတို့ခုခံကာဝေးရမှာထိရောက်စွာအသုံးချနိုင်မှုဖြစ်တယ်လို့ပြောပါတယ်။ဒါအပြင် BFV နဲ့ AVLD မြေပြင်သုံးတိုက်ခိုက်ရေးယင်တွင်နဲ့တခြားဆက်တွေမှာတုံးတဲ့လက်နက်ခင်းရန်တွင်နဲ့တခြားဆက်ပစ္စည်းထိန်းသိမ်းရေးဆိုင်ရာတင်နန်းပေးတာနဲ့အထောက်ပံ့ပေးတာတွေပါဝင်ကြောင်းပြောပါတယ်။ဒီအထောက်ကူဟာသမရရဲ့လုပ်ပိုင်ခွင့်အာဏာရပေးရတဲ့အကူအညီဖြစ်ကြောင်းလည်းပြောပါတယ်။အခုနောက်ဆုံးပေးရတဲ့အကူအညီအပါအဝင်အမေရိကန်ကနေယူကရိန်းကိုစီးအကူအညီဖြစ်တဲ့ဒေါ်လာ32ဘီလီယံကျော်ပေးရခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေကလည်းယူကရိန်းအတွက်ဒေါ်လာတန်းတစ်ထောင်နီးပါးအကူအညီတွေကိုပေးပို့ခဲ့တာပါ။တချိန်တည်းမှာပဲယူကရိန်းအရှေ့ပိုင်းကဘက်ကွန်မြို့တဝိုက်မှာတော့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ယူကရိန်းအမျိုးသားအစောင့်တပ်ကဒုတိယအကြီးအကဲဗလိုဒီမီယာနာဇာရန်ကိုကပြောပါတယ်။ရုရှားခြေစားတပ်ဖွဲ့ဝက်နာအဖွဲ့အကြီးအကဲကတော့ဒီမြို့တဝိုက်ကယူကရိန်းတပ်တွေရဲ့အသက်ကိုကယ်ချင်ရင်တပ်တွေကိုပြန်ဆုတ်ခိုင်းဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတောင်းဆိုပါတယ်။ဒါပေမဲ့ယူကရိန်းတပ်သားတွေကတော့ဒီမြို့ကိုရရနေနဲ့ပြန်သိမ်းယူဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။